ပထမကုန်ရ963ရက်ရန်ကုန်မြို့ရှင်မင်းတတ္တမရံဒီကျိတ္တအတွင်ဆင်းကျင်းပါသည့်ဓမ္မသဘင်၌ဟောကြားအပ်သောသွေးရေရေတန်ရေရေတရားတော်သွေးရေရေတန်ရေရေလို့အမည်ပေးထားတဲ့တရားတစ်ပုဒ်ကိုဒီနေ့ဟောကြားနာကြားရအောင် ဧကံသမယံဘဂဝါရာဇဂဟေဝိဟရတိဂိသကုတေပပတိဧကံသမယံအခါတစ်ပါး၌ဘဂဝါသုံးလူထောသာသဗ္ဗညုမြတ်စွာဘုရားသည်ရာဇဂဟေရာဇဂုံမြို့၏နိနိုင်ဖြစ်သောဂိသကုတေပပတိဂိသကုတ္တံ၌ဝိဟရတိကောင်းစွာမသွေတရင်သုံးတော်မူခဲ့ပါပြီတည်း
အချိန်အဖြစ်မြတ်စွာဘုရားရာဇဂုံမြို့ကိစ္စကုတ်တောင်မှာသတင်းသုံးတော်မူနေတဲ့အချိန်အဲဒီလိုမြတ်စွာဘုရားရာဇဂုံမြို့ကိစ္စကုတ်တောင်မှာသတင်းသုံးတော်မူနေတဲ့အချိန်ရာဇဂုံမြို့နဲ့မဏိမဝေရင်းတိုက်တော်တဲ့ကသုတ်တန်ထဲမှာလည်းပဲအရှင်သောနာအမိရတဲ့ရဟန်းတော်တစ်ပါးကမ္မထအလုပ်အားထုတ်ပြီးတော့သတင်းသုံးနေတဲ့ အရှင်သောနာကမ္မထအလုပ်အားထုတ်နေတာပေါ့ပေါ့ရော့ရော့အားထုတ်နေတာလားဆိုတော့မဟုတ်ဘူးအပြင်းအထန်အားထုတ်နေတာဘာလို့ဒီအပြင်းအထန်အားထုတ်သလဲဆိုရင်ဣရိယာပုတ်၄ပါးတည်းကထိုင်ခြင်းနဲ့လျောင်းခြင်းဣရိယာပုတ်နှစ်ပါးကိုပယ်ပြီးတော့သွားခြင်းနဲ့ရက်ခြင်းဣရိယာပုတ်နှစ်ပါးနဲ့ပဲကမ္မထအလုပ်အားထုတ်ပြီးတော့နေတယ် ဣရိယာပုတ်၄ပါးထဲမှာအသက်သာဆုံးဣရိယာပုတ်နှစ်ပါးကိုပယ်ပြီးတော့အပင်ပန်းဆုံးဣရိယာပုတ်နှစ်ပါးနဲ့ကမ္မထအလုပ်အားထုတ်နေတယ်။ဣရိယာပုတ်၄ပါးသွားရထိုင်လျောင်းလို့ဣရိယာပုတ်၄ပါးရှိတဲ့အထဲမှာသွားခြင်းဣရိယာပုတ်ထက်ရက်ခြင်းဣရိယာပုတ်ကသက်သာတယ်။ရက်ခြင်းဣရိယာပုတ်ထက်ထိုင်ခြင်းဣရိယာပုတ်ကသက်သာ။ထိုင်ခြင်းဣရိယာပုတ်ထက်လျောင်းခြင်းဣရိယာပုတ်ကသက်သာ။ သွားရထိုင်လျောင်းဣရိယာပုတ်၄ပါးမှာအစဉ်အတိုင်းနောက်နောက်ဣရိယာပုတ်ကရှေ့ရှေ့ဣရိယာပုတ်ထက်သက်သာသက်သာသွားအဲဒီတော့မြင်ဣရိယာပုတ်၄ပါးရှိတဲ့တဲကအသက်သာဆုံးဖြစ်တဲ့ထိုင်ခြင်းနဲ့လျောင်းခြင်းဣရိယာပုတ်နှစ်ပါးကိုလုံးဝဆွန့်ပယ်ပြီးတော့အပင်မဆုံးဖြစ်တဲ့သွားခြင်းနဲ့ရက်ခြင်းဣရိယာပုတ်နှစ်ပါးကိုပဲစောက်တည်ပြီးတော့အရှင်သောနာကမ္မထအလုပ်အားထုတ်နေတဲ့ သွားခြင်းနဲ့ရက်ခြင်းဣရိယာပုတ်နှစ်ပါးနဲ့ကမ္မထအလုပ်အားထုတ်နေတယ်ဆိုတဲ့နေရာမှာအဓိကအားဖြင့်တော့သွားခြင်းဣရိယာပုတ်နဲ့ဈဉ္ဇံကမ္မထံကိုအဓိကထားပြီးအားထုတ်နေခြင်းဖြစ်တဲ့ဈဉ္ဇံကမ္မထံရှုမှတ်လိုက်ပြီးဆိုရင်လဲရက်ခြင်းဣရိယာပုတ်ကပါသွားတော့တာပဲဈဉ္ဇံလျှောက်လို့ဈဉ္ဇံလန်းဆုံးပြီးဆိုရင်ချက်ချင်းမလှည့်လိုက်ရသေးဘူး ဈဉ္ဉံလန်းဆုံးတဲ့နေရာမှာမတ်တက်ရက်လိုက်ရသေးရက်ခန်နီးမှာလည်းရက်ချင်တယ်ရက်ချင်တယ်လို့ရက်ချင်တဲ့စိတ်ကိုရှင်းဥစွာမှတ်ရမှာပေါ့ပြီးတော့မှရက်နေတဲ့အခါမှာလည်းပဲရက်ချင်တဲ့စိတ်ကြောင့်ဖြစ်တဲ့ဝါယောဒကထောက်ခံထားလို့မမတ်ထောင်ထောင်ဖြစ်နေတဲ့သဘောလေးကိုအာယုံစူးစမ်းပြီးတော့ရက်တယ်လို့သေချာစူးစမ်းပြီးရှုမှတ်ရ အဲဒီလိုရက်တယ်ရက်တယ်လို့အနည်းဆုံး၁၀ချိန်ထက်မနည်းရှုမှတ်ပြီးတော့မှလှည့်ခြင်းနဲ့စိတ်ကလေးကစမှတ်ရမယ်လှည့်ခြင်းနဲ့လှည့်ခြင်းနဲ့အဲဒီလှည့်ခြင်းစိတ်ကလေးကိုအနည်းဆုံး၁၀ချိန်လောက်မှတ်ပြီးတော့မှလှည့်ခြင်းနဲ့စိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်ကြောင့်လှည့်ပတ်ပြီးတော့တွန်းကန်သွားတဲ့ဝါယောဓာတ်ရဲ့သဘောအဲဒီဝါယောဓာတ်ရဲ့တွန်းကန်မှုကြောင့်တစ်ဖြည်းဖြည်း
အဲ့ဒီလှည့်နေတဲ့အမူအရာလေးကိုစစ်စစ်ဆက်ဆက်မှတ်ပြီးတော့မိမိလာခဲ့ရလမ်းဘက်ကိုမျက်နှာမူမိပြီဆိုတော့လည်းပဲချက်ချင်းမလျှောက်ရသေးဘူး။ကျန်နေတဲ့အမူအရာလေးကိုပဲအာရုံစူးစမ်းပြီးတော့ရက်တယ်ရက်တယ်ရှုမှတ်ရအောင်။အနည်းဆုံးဆင်ခြင်လို့ရှုမှတ်ပြီးတော့မှကြွခြင်းနဲ့လှမ်းခြင်းနဲ့စသည်အားဖြင့်ခြင်းစိတ်ကိုအရင်ဆုံးမှတ်ပြီးတော့မှမိမိရှောက်နေကြအချက်အတိုင်းပဲကြွရင်းလှမ်းနေချတဲ့စသည်အားဖြင့်စဉ္ကြံအမှတ်ကိုဆက်ပြီးတော့မှတ်သွားရမယ်။ဒါကြောင့်သွားခြင်းဣရိယာပုတ်နဲ့ဈဉ္ဉံကမ္မထာလို့ကိုအားထုတ်လိုက်တယ်ဆိုရင်မဲ့ရက်ချင်းဣရိယာပုတ်ကအလိုလျောက်ပါဝင်သွားဈ ဈဉံလန်းဆုံးလို့လက်ကန်ကြီးယတ္တမယတ္တဣရိယာပုတ်ပါတာမဟုတ်သေးဘူးဈဉံလျှောက်နေရင်တန်းလန်းနေပဲလည်းပဲယချင်းဣရိယာပုတ်ကပါသွားတာပဲဘလို့ရှင်ဒီမျိုးမှပါတယ်လဲဆိုတော့အတွေးတွေကဘလို့မှချင်းချင်းလို့မရအောင်လွှမ်းမိုးလာတဲ့အခါမျိုးမှာယချင်းဣရိယာပုတ်လည်းပါဝင်သွားတယ်သမန်အတွေ့အကြုံတွေသမန်လွင့်တဲ့စိတ်ကလေးတွေဆိုရင်တော့ဈဉံလျှောက်နေရင်မတတ်နဲ့ပဲဈဉံအလျှောက်မပြတ်ဖန်းနဲ့အဲ့ဒီထွက်နေလွင့်နေတဲ့စိတ်ကလေးကိုတွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်စသဖြင့်အဲ့ဒီထွက်နေထွက်စိတ်လွင့်စိတ်ကလေးကိုလည်းတေချာစူးစိုက်ပြီးတော့ရှုမှတ်ရတာယုံတန်ယုံထွက်စိတ်လွင့်စိတ်ဆိုရင်တော့စိတ်ကိုရှုမှတ်လိုက်တာနဲ့ခဏပဲပြေပြောက်သွားအဲ့ဒီအခါမှာကိုယ်ဈဉံနဲ့ဆက်ပြီးတော့လျှောက်နေရုံပဲတခါတည်းမှာထွက်စိတ်လွင့်စိတ်ကိုမှတ်နေရတာနဲ့ဈဉံလျှောက်နေရင်လည်းအဲ့ဒီအတွေးတွေကိုဘလို့မှထိန်းချုပ်လို့မရတော့ဈဉံပေါ်မှာဘလို့မှစိတ်ကမရောက်တော့အတွေးတွေကမိမိရဲ့စိတ်ကိုအလွန်လွှမ်းမိုးပြီးတော့လာပြီးဆိုရင်တော့ဈဉံလျှောက်တဲ့အလုပ်ကိုခဏလေးရပ်ပြီးတော့အဲ့ဒီအတွေးတွေလွှမ်းမိုးနေတဲ့နေရာမှာပဲဈဉံရဲ့တဝက်ဈဉံလျှောက်နေတဲ့လမ်းခရီးအတွင်းမှာပဲမတ်တက်ရမ်းပြီးတော့အဲ့ဒီထွက်စိတ်လွတ်စိတ်ကိုတေချာစူးစိုက်ပြီးတော့ရှုမှတ်ရမယ်စိတ်ကိုမရှုမှတ်ပဲတော့မထားရဘူးတချို့ကစိတ်ကိုရှုမှတ်ရမှဝင်လေတယ်မမှတ်ချင်ဘူးရှုပ်တာပဲဆိုပြီးတော့စိတ်ကိုမမှတ်တော့ဘဲနဲ့ဒီဈဉံလျှောက်နေရင်းနဲ့အတွေးတွေဝင်နေရဲ့နဲ့အဲ့ဒီအတွေးတွေကိုအတွေးတွေနဲ့နှပန်းလုံးပြီးတော့စိတ်ကိုအတွေးကနေအတင်းခွာပြီးတော့ကိုယ့်ရဲ့ဈဉံမှာအတင်းပို့လှုပ်ပြီးတော့နေတတ်ကြအဲ့လိုဆိုရင်တမာရီလည်းမရဝိပဿနာဉာဏ်လည်းမတက်ဘဲနဲ့ခရီးမရောက်ဖြစ်တတ်ဒါတော့ဈဉံလျှောက်နေရင်းတန်းလန်းနေလည်းပဲအတွေးတွေအလွန်အမင်းလွှမ်းမိုးလာပြီးဆိုရင်ရှောင်းနေရင်တန်လာကနေမတ်တက်ရှားပြီးတော့အဲ့ဒီအတွေးတွေကိုနိုင်နိုင်နေနေရှုမှတ်ပြရမယ်။စိတ်ရဲ့သဘောသဘာဝတွေကိုသိသွားပြီ၊ပိုင်ပိုင်ကြီးသိသွားပြီ။စိတ်ရဲ့အတွေးအလင်းတွေလည်းပြတ်တောက်သွားပြီဆိုတော့မှရက်နေရာကနေကြောက်ကျင်တဲ့ကစမှတ်ပြီးတော့ဆက်ပြီးဈဉ္ဉံလျှောက်သွားရမယ်။ဒီတော့သောင်းရှင်ဣရိယာပုတ်နဲ့ဈဉ္ဉံကမ္မထံရှုမှတ်တဲ့နေရာမှာဈဉ္ဉံဆုံးတဲ့နေရာမှာလည်းရက်ချင်းဣရိယာပုတ်ပါသွားတယ်။ဈဉံလျှောက်နေရင်တန်းလန်းနေပဲလည်းပဲအတွေးတွေအလွန်အမင်းလွှမ်းမိုးလာတဲ့အခါမှာယချင်းဣရိယာပုတ်ပါဝင်သွားတယ်။အဲဒီလိုအဖြစ်အရှင်သောဏသည်ယချင်းဣရိယာပုတ်နဲ့ဈဉံကမ္မထံကိုအဓိကထားပြီးတော့ရှုမှတ်ပွားများနေတယ်။တချို့ကဈဉံကမ္မထံဟာထိုင်နေတဲ့အခါမှာညောင်းနေတဲ့ညောင်းညာကြိုက်ခင်းမှုတွေကိုဖြေဖြောက်ယုံမဲ့အညောင်းပြည်ယုံတက်တက်လျှောက်တာပဲလို့ယူဆဈဉံကိုဈဉံကိုအလေးနဲ့ထားရမှမသိအလေးနဲ့လက်ထားလည်းမထားစိတ်သေးကဘုကအလေးနဲ့မထားတော့လက်တွေ့လည်းပဲဈဉံကမ္မထံကိုတိတ်ပြီးတော့မရှိမှဖြစ်ကြောင်းယောဂီများတရားစစ်ကြည့်ပြီးဆိုရင်ဈဉံဘယ်နဲ့ဘယ်လောက်လျှောက်တယ်လဲ5မိနစ်လျှောက်ပါတယ်10မိနစ်လျှောက်ပါတယ်15မိနစ်လျှောက်ပါတယ်ဒီလိုပဲခြေကြနာယီဝတ်ဆိုတာအလွန်ဆုံးပဲအဲ့ဒါတဏှာကြီးပြည့်လျှောက်တယ်ဆိုတဲ့ယောဂီဟာအမတန်ရှားဈဉံလျှောက်နေရုံနဲ့အညောင်းပြင်သက်သက်ပါပဲ။ဘာတရားဓုမှလည်းမရနိုင်ဘူး။ဘာဝိပဿနာဉာဏ်မှလည်းမဖြစ်နိုင်ဘူးလို့ယူဆဟန်တူပါလေ။အမှန်ကတော့ဈဉံကမ္မထံဟာအရှိကံအာယုံချင်းရှားတဲ့အတွက်ကြောင့်ပူပြီးတော့တမာတိရလွယ်တဲ့ခြေတော်ရဲ့ကြွပြီးတော့ရွေးသွားတဲ့သဘော၊နှမ်းပြီးတော့ရွေးသွားတဲ့သဘော၊ချတဲ့သဘောအားချတဲ့အချင်းအားဖြင့်ရွေးသွားတဲ့သဘောအဲ့ဒီလိုကြွ၍နှမ်း၍ချ၍သဘောလေးတွေဟာအမတန်ချင်းရှားတယ်ဒါရရှိခံအာယုံသဘောတရားလေးတွေအမတန်ထင်ရှားတဲ့အတွက်ကြောင့်ဈဉံကမ္မထံရှိရတာတမာတိပို့ပြီးတော့ရလွယ်တယ်။ဈဉံလျှောက်ခြင်းကြောင့်ရတဲ့တမာတိဟာပို့ပြီးတော့လဲခိုင်မြဲ။ဒါကဈဉံကမ္မထံပြီးပို့ပြီးတော့အပြက်ကိုလည်းပဲမြင်လွယ်။ထိုင်နေရင်လည်းအပြက်ကိုမြင်အောင်ရှုဖို့ဆိုရင်ယောဂီများအတော်ခက်ကြ။တချို့ယောဂီများတရားစစ်အပြက်ကိုစိတ်ညွတ်ထားဆိုရင်ဘလို့ညွတ်ရမှာလဲအပြက်ကိုဘလို့စိတ်ညွတ်ရမှာလဲဆိုတော့တချို့မျက်ရင်များတောင်ကြငိုရ။အပြက်ကိုစိတ်ကိုမညွတ်တတ်ပဲဖြစ်ဒီတော့ထိုင်နေတဲ့အချိန်မှာအပြက်ကိုမြင်အောင်ရှုဖို့ကတော်တော်လေးခက်အမတန်ညံဆက်မြင့်တဲ့ပုံကိုများမှလောလောကူကူနဲ့သိမြင်နိုင်တယ်ဈဉံကတော့အဲ့ဒီလိုမဟုတ်ဘူးအပြက်သဘောအမတန်ထင်ရှားတယ်ဆိုနေတဲ့စိတ်အဆိုကကကြွားတယ်နှမ်းနေချတယ်ဆိုတော့ဆိုတဲ့စကလုံးလေးတွေကတစ်ခုပြီးတစ်ခုပြောင်းပြောင်းနေတယ်ပြောင်းနေတယ်ဆိုတာမှန်ကတော့ပြက်နေတာပါပဲအဆူလေးတွေစိတ်အဆူလေးတွေပြက်နေတာနဲ့အမျှအဲ့ဒီသကလုံးလေးတွေရဲ့အဲ့ဒီအဆူလေးတွေရဲ့နောက်ွယ်မှာရှိနေတဲ့သဘောလေးတွေဟာလည်းပြောင်းပြောင်းနေတာပဲကြွားတဲ့အချိန်မှဖြစ်နေတဲ့ရွေးရှားမှုသဘောသည်နှမ်းတဲ့အချိန်မှမရှိနှမ်းတဲ့အချိန်မှဖြစ်နေတဲ့ရွေးရှားမှုသဘောသည်ချတဲ့အချိန်မှမရှိတော့ချတဲ့အချိန်မှဖြစ်နေတဲ့ရွေးရှားမှုသဘောကလည်းနောက်ထပ်ကြွားတဲ့အချိန်မှမရှိစသဖြင့် သေချာသမารိစူးစပ်ပြီးတော့ညာလေးသက်ဝင်ပြီးတော့ရှုမယ်ဆိုရင်ဈဉ္ဉံကမ္မထာဟာအပြက်ကိုလည်းပဲပို့ပြီးတော့မြင်လွယ်ပါလေ။ဒါကြောင့်သမာဓိလည်းရလွယ်တယ်အပြက်ကိုလည်းမြင်လွယ်တယ်အဲ့ဒီလိုအကျိုးကျေးဇူးတွေနဲ့ပြည့်စုံတဲ့အတွက်ကြောင့်ဈဉ္ဉံကမ္မထာကိုအလေးနဲ့ထားပြီးတော့ရှုမှတ်စေခြင်းနဲ့တခြားကသင်နေတာကထိုင်နေတော့မှပဲဝိပဿနာဉာဏ်ဤအဆင့်ဆင့်တက်ပြီးတော့မဉ္ဇဉ်ဘုံဉ္ဇဉ်ကြနိဗ္ဗာန်ကိုမျက်မှောက်ပြုသွားလိမ့်မယ်လို့ထင်နေကြမဉ္ဇဉ်ဘုံဉ္ဇဉ်ဆိုတာထိုင်နေတော့မှပဲဖြစ်တယ်မျက်စိမိတ်ပြီးထိုင်နေတဲ့အချိန်မှပဲဖြစ်တယ်လို့ယူဆနေကြဈဉ္ဉံအမှတ်ကလေးနဲ့ဈဉ္ဉံရှောက်နေရင်းတန်လာနဲ့လည်းပဲမဉ္ဇဉ်ဘုံဉ္ဇဉ်ဆက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာပါပဲဈဉ္ဉံကမ္မထံရှိမှရင်းနဲ့ဈဉ္ဉံရှောက်နေရင်းတန်လာလမ်းလျှောက်နေရင်းတန်လာနိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယာပုဂ္ဂိုလ်တွေဟာမြတ်စွာဘုရားရှင်ရဲ့လက်ထက်မာယောမြတ်စွာဘုရားပြိဋိဘံဆံပြီးတဲ့နောက်ယခုအချိန်တိုင်အောင်ရောမရေမတွက်နိုင်အောင်မြောက်များစွာရှိပါတယ်။ဈဉ္ဉံကမ္မထာနဲ့အရဟတဖူပေါက်ပေါက်ရောက်ပြီးတော့ခန္ဓာဆက်ဘဝဆက်အမြင့်ပြည့်ချုပ်ငြိမ်းသွားတဲ့ပုဂ္ဂိုလ်တွေလည်းမရေမတွက်နိုင်အောင်များပြားလှပါတယ်။ဒါကြောင့်ဈဉ္ဉံကမ္မထာကိုအလေးအနက်ထားပြီးရှုမှတ်ကြဖို့ဦးဇင်းတို့တိုက်တွန်းပါရစေ။အဲ့ဒီတော့ရှင်သောဏသည်ထိုင်ခြင်းနဲ့လျောင်းခြင်းဣရိယာပုတ်နှစ်ပါးကိုလုံးဝပယ်ပြီးတော့ဩခြင်းနဲ့ရက်ခြင်းဣရိယာပုတ်နှစ်ပါးနဲ့ဈဉ္ဉံကမ္မထံကိုဦးစားပေးပြီးတော့ဒါသဇုံမျိုးရဲ့မဏိမဝေရှင်းတိုက်တော်ကြီးတဲ့ကသုတ်တန်ထဲမှာကမ္မထံအလုအပြင်းအထံအားထုတ်နေတယ်ဒေနာခောပနာသမေယနာသူကဲ့သို့မြတ်စွာဘုရားရှင်ဒါသဇုံမျိုးကိစ္စသုတ်တံဝေသတင်းသုံးတော်မူနေသောအခါ၌အာယံတမသောနောအရှင်သောနာသည်ရာဇကဟေရာဇဂုမြို့၏နီး၌ဖြစ်သောတေတဝနတမိန်ရှင်းတိုက်တော်ကြီး၌တေတဝနတမိန်ရှင်းတိုက်တော်ရဲကသုတ်တန်လေး၌အာရတဝီရိယအာထုအသောဝီရိယရှိသည်ဖြစ်၍ဝိဟာရတိကောင်းစွာမသွေတရင်လုံးတော်မူခဲ့ပါပေတည်းအရှင်သောဏသတင်းသုံးနေတာဘလို့လဲဆိုတော့အာရတဝီရိယဝိဟရတိကမ္မထာအလုံးကိုဝရိယပြင်းထန်စွာအားထုတ်ပြီးတော့သတင်းသုံးနေတယ်ဝိဟရတိကိုသတင်းသုံးတယ်လို့အ내ပေးလိုက်တာကတော့ပုဂ္ဂိုလ်ကယဟန်ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ဝိဟရတိသတင်းသုံး၏လို့အ내ပေးရအမှန်ကတော့ဝိဟရတိဆိုတဲ့ပုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေဤတဲ့ဝိဟရတိနေဤနေဤဆိုတဲ့အထက်မှာသွားခြင်းရွှေချင်းထိုင်ခြင်းလောင်းခြင်းဤရဲ့ပုတ်၄ပါးလုံးပါဝင်တယ်အရှင်သောဏဘယ်မှာနေလဲရာဇဂုမြို့ရဲ့အနီးချင်းတိုက်တော်သုတ်တန်ထဲမှာနေတယ်ဒီကနေ့တရားနာပိဿများဘယ်မှာနေကြသလဲရန်ကုန်မြို့မှာနေကြတယ်ဒါလည်းဝိဟရတိအာထုံဆေယောဂီများဆိုရင်လည်းဘယ်မှာနေကြသလဲတထမရံဒီရှိတာမှာနေကြတယ်ဒါလည်းဝိဟရတိတရားနာပိဿများတဦးချင်းတဦးချင်းမှာဝိဟရတိဝိဟရတိလေးတွေရှိအဲ့တော့ဝိဟရတိနေဤလို့ဆိုတဲ့နေရာမှာဣရိယာပုတ်၄ပါးနဲ့ဝိဟရတိလုံးတဲ့နေရာမှာဘယ်လိုဝိဟရတိလုံးရမှာလဲလို့ဆိုတော့ဘဂဝတောတာဝကအာရသဝိရိယဝိဟရံတိဘဂဝတောမြတ်စွာဘုရားဤတာဝကတပည့်တို့သည်ဝါတပည့်မှန်ခဲ့ယင်အာရသဝိရိယကမ္မထအလုပ်ကိုဝိရိယပြင်းထန်စွာအားထုတ်အပ်သည်ဖြစ်၍ဝိဟရံတိနေရလေကုန်၏မြတ်စွာဘုရားရှင်ရဲ့တပိသသာဝကမှန်ရင်တော့ဝိဟရံတိနေတယ်ဆိုတဲ့နေရာမှာဘယ်လိုနေရမှာလဲအာရတဝိရိယဝိရိယအပြင်းထန်အားထုတ်ပြီးတော့နေရမှာကမ္မထံအလုံးကိုဝိရိယကြီးမားစွာအားထုတ်ပြီးတော့နေရအာရတဝိရိယအားထုတ်အပ်သောဝိရိယရှိသည်ဆိုတဲ့နေရာမှာဝိရိယကလည်းပဲတာမန်ဝိရိယပုံပေါ်ရွတ်ရွတ်ဝိရိယဒီလိုဝိရိယမဟုတ်ရဘူးအပြင်းအထန်အားထုတ်တဲ့ဝိရိယအလွန်အကင်းအားထုတ်တဲ့ဝိရိယတကယ့်ကိုအားထုတ်တဲ့ဝိရိယအပိအပြင်းအားထုတ်တဲ့ဝိရိယအဲ့ဒီလိုဝိရိယမျိုးနဲ့နေရအဲ့ဒီတော့ဝိရိယကြီးမားစွာနဲ့နေကြရမယ်လို့ဆိုတော့ဝိရိယဆိုတဲ့သကရုံးရဲ့အထိပ္ပယ်လေးကိုစစ်ကြည့်အောင်ဝိရိယလို့မြန်မာစကားမှာသုံးလုံးကြအမှန်ကတော့ဝိရိယဆိုတဲ့စကားကမြန်မာစကားမဟုတ်ဘူးပါဠိစကားဖြစ် မြန်မာမှုနေပြည်တော်ပါဠိစကားကိုဘာသာမပြန်မဲနဲ့တိုက်ရိုက်အသုံးပြုလိုက်ခြင်းဖြစ်တယ်။အဲဒီဝိရိယကိုပဲလုံလာလို့ဘာသာပြန်ပြီးတော့လုံလာဝိရိယနေတယ်လုံလာဝိရိယကြီးတယ်စသဖြင့်ဖြင့်လဲပြောကြ။ဝိရိယကိုပဲကြိုးစားအားထုတ်မှုလို့ဘာသာပြန်ပြီးတော့ကြိုးစားအားထုတ်မှုရှိတယ်ကြိုးစားအားထုတ်မှုမရှိဘူးစသဖြင့်ဒီလိုလဲပြောကြ။လုံလာဆိုတဲ့ဘာသာပြန်ချက်ရောကျိုးစားအားထုတ်မှုဆိုတဲ့ဘာသာပြန်ချက်ရောသည်ဝိရိယဆိုတဲ့စကားလုံးကတိုက်ရိုက်ထွက်လာတဲ့အနဲ့အစိမ့်ပဲမဟုတ်ဘူးဝိရိယဆိုတဲ့စကားလုံးကတိုက်ရိုက်ထွက်လာတဲ့အနဲ့အစိမ့်ပဲကတော့ဝိရဏံဘာဝဝိရိယံလို့ဆိုတဲ့အတိုင်းရဲရင်ချင်းကိုဝိရိယလို့ခေါ်တယ်ဝိရိယဆိုတာရဲရင်ချင်းဘာကိုရဲရင်တာလဲမိမိလုံနေတဲ့ပဋ္ဌာန်းလုံးနဲ့ပတ်သက်တဲ့ဆန့်ကျင်ဘက်အကြောင်းတရားတွေကိုရေရဝုံးမွန်ရင်ဆိုင်တဲ့သဘောကိုအဲ့ဒါဝိရိယလို့ခေါ်ရ။အရင်ပူနေတဲ့ပူလို့လို့ဆိုပြီးတော့ပဋ္ဌာန်းလို့အာမထုတ်ဘူးဆိုရင်အဲ့ဒါပူခြင်းသဘောကိုရင်မဆိုင်ရတဲ့သဘောဝိရိယမရှိဘူးလို့ခေါ်ရတယ်။ဘလောက်ပဲပူပူကိုယ့်ရဲ့ပဋ္ဌာန်းလုံးကိုအာထုတ်တယ်ဆိုရင်တော့ပူခြင်းသဘောကိုရေရေဝုံးဝရင်ဆိုင်ရတာအဲ့ဒါဝိရိယရှိတယ်လို့ခေါ်ရတယ်။အရင်အေးနေတယ်အေးလို့လို့ဆိုပြီးတော့ဗရဏလို့အာမထုတ်တော့ဘူးဆိုရင်အေးခြင်းသဘောကိုရင်မဆိုင်ရတဲ့အတွက်ကြောင့်ဝိရိယမရှိဘူးလို့ခေါ်ရတယ်။ဒါလောက်ပဲအေးကိုယ့်ရဲ့အလုပ်ကိုအပြတ်မခံဘူးဆိုရင်တော့အေးခြင်းသဘောရင်ဆိုင်ရတာဝိရိယရှိတယ်လို့ခေါ်ရ။ဘယ်ရင်စာနေတယ်စာလုံးလို့ဆိုပြီးတော့ဗရဏလို့ကိုမလုပ်ဘူးဆိုရင်စာခြင်းသဘောကိုရင်မဆိုင်ရဲတဲ့သဘောပဲ။ဘလောက်ပဲစာစာကိုယ့်ရဲ့အလုပ်ကိုတော့အပြတ်မခံမဲလုပ်တယ်ဆိုရင်တော့စာခြင်းသဘောရင်ဆိုင်ရဲတဲ့အတွက်ကြောင့်ဝိရိယရှိတယ်။ဘိုက်တင်းနေတယ်တင်းလို့ဆိုပြီးတော့ဗရဏလို့အာမထုတ်ဘူးဆိုရင်ရင်မဆိုင်ရဲတဲ့သဘော။ဘလောက်ပဲဘိုက်တင်းတယ်ကိုယ့်ရဲ့ဗရဏအလုပ်ကိုလုပ်မယ်ဆိုရင်တော့ရင်ဆိုင်ရဲတဲ့သဘောဝိရိယရှိတယ်လို့ခေါ်ရ။အဲ့စောလုံးနေတယ်စောလုံးလို့ဆိုပြီးတော့ကိုယ့်ရဲ့ဗရဏလို့အာမထုတ်ဘူးဆိုရင်စောခြင်းသဘောကိုယင်မဆိုင်ရဲတဲ့သဘောပဲဝိရိယမရှိဘူးစောခြင်းသလောက်စောပါသေးရင်စောလေအလုတ်တွင်နေပဲဆိုပြီးတော့ကိုယ့်ရဲ့ဗရဏလို့ကိုအာထုတ်ရင်တော့စောခြင်းသဘောကိုယင်ဆိုင်ရဲတဲ့အတွက်ကြောင့်ဝိရိယရှိတယ်လို့ခေါ်ရအာသိမိုးချုပ်သွားပြန်ပြီမိုးချုပ်သွားလို့ဆိုပြီးတော့ဗရဏလို့အာမထုတ်တော့ဘူးဆိုရင်မိုးချုပ်တဲ့သဘောကိုယင်မဆိုင်ရဲတာပဲဝိရိယမရှိဘူးလို့ခေါ်ရမုန်းချုပ်လည်းပဲကိုယ့်ရဲ့ဗရဏလုပ်ကိုအားထုတ်တယ်ဆိုရင်တော့မုန်းချုပ်ခြင်းသဘောကိုရင်ဆိုင်ရဲတဲ့အတွက်ကြောင့်ဝိရိယရှိတယ်လို့ခေါ်ရတယ်။ကိုယ့်ရဲ့အလုံးနဲ့ပတ်သက်ပြီးတော့အများကကြည်ရကြတယ်၊ရှုံချကြတယ်၊အပြစ်ပြောကြတယ်။ကြည်ရကြလို့ဆိုပြီးတော့ကိုယ့်ရဲ့အလုံးကိုမလုပ်တော့ဘူးဆိုရင်ကြည်ရခြင်းသဘောကိုရင်မဆိုင်ရဲတဲ့အတွက်ကြောင့်ဝိရိယမရှိဘူးလို့ခေါ်ရ။ကိုယ့်အလုံးနဲ့ပတ်သက်ပြီးတော့လူတွေကချီးမွမ်းကြတယ်ချင်းမွန်စကားမှာနင်မျောပြီးတော့အလုပ်ကိုမလုပ်တော့ဘူးဆိုရင်ချင်းမွန်ညာဘောကိုယင်မဆိုင်ရဲတဲ့အတွက်ကြောင့်ဝိရိယမရှိဘူးလို့ခေါ်ရချင်းမွန်ညာလောက်ချင်းမွန်ကြပါစေကိုယ့်ရဲ့အလုပ်တော့အပြတ်မခံဘူးပုံမှန်ပဲကိုယ့်အလုပ်ကိုအားထုတ်သွားမှာပဲဆိုရင်တော့အဲ့ဒါချင်းမွန်ညာဘောကိုယင်ဆိုင်ရဲတဲ့အတွက်ကြောင့်ဝိရိယရှိတယ်လို့ခေါ်ရတယ်အဲ့ဒီလိုအားဖြင့်မိမိရဲ့ဗဒနာလုံးနဲ့ပတ်သက်တဲ့ဆင်ခြင်မဲ့အကြောင်းတရားတွေကိုရဲရဲဝံ့ဝံ့ယင်ဆိုင်ရဲတဲ့သဘောရင်ဆိုင်ပြီးတော့မိမိရဲ့ဗရဏအလုပ်ကိုနောက်မှဆုတ်ပဲအားထုတ်တဲ့သဘောကိုဝိရိယလို့ခေါ်ပါတယ်။ဒါတော့ဝိရိယဆိုတာရဲရင်ချင်းရဲရင်ချင်းကိုဝိရိယလို့ခေါ်တယ်ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုဒီကနေ့တရားနာပိသများပိုင်ပိုင်ကြီးမှတ်သားကြပါ။အဲ့ဒီတော့ရဲရင်တဲ့သဘောကိုဝိရိယအဲ့ဒီဝိရိယချက်ဖြစ်ပေါ်လာအောင်စိတ်ထားတဲ့နည်းတနည်းပြောတော့ဝိရိယဓာတ်ထုတ်လုပ်တဲ့နေ၈မျိုးဆိုပြီးတော့မြတ်စွာဘုရားဟောကြားတော်မူတယ်။အာရမ္မဝိတ္ထု၈ပါးလို့ခေါ်တယ်။ကာမံကာသဗံဟောတိ။အလလုံးဖြာကိစ္စအသစ်တစ်ခုပေါ်လာ။ငါမတော်ဈာပြအလုံးကိစ္စတစ်ခုလုံးဖြာကိစ္စတစ်ခုပေါ်လာပြန်ပြီ။အဲ့ဒီအလုံးကိုလုံးရရင်တော့ငါရဲ့ဗရဏအလုံးလင်းဟင်းသွားတော့မှာပဲ။ကိုယ်ကလေးကဝိရိယတိုးပြီးတော့အာထုံမှတော်မယ်ဆိုပြီးတော့ကိုယ့်ရဲ့ဝိရိယဓာတ်ကိုမြင့်တင်ပြီးတော့အလုပ်လုပ်ကာမံကတံဟောတိဈာဇကအလုံငန်းကိစ္စတစ်ခုလုပ်ပြီးသွားပြီဆိုတော့လည်းပဲအဲ့မှာဈာဇကိစ္စတစ်ခုကိုလုပ်လိုက်ရလို့ကိုယ့်ရဲ့ဗရဏအလုပ်လင်းဟင်းသွားကြရပြီ အခုဝရိယကိုတိုးပြီးတော့အားထုတ်မှတော်မယ်ဆိုပြီးတော့မိမိရဲ့ဝရိယဓာတ်ကိုနှင့်တင်းပြီးတော့ဗရဏလို့အားထုတ်တယ်မေဃဂန္ဓဘောဟောတိခကြီးပါးရာကိစ္စတစ်ခုပေါ်လာအမှန်တော့ခကြီးပါးရာကိစ္စရှိပြီခကြီးတော်ရရင်တော့ငါရဲ့ဗရဏလို့ဒီပြတ်သွားတော့မှာပဲအခုကလေးကဝရိယတိုးပြီးအားထုတ်မှတော်မယ်ဆိုပြီးတော့မိမိရဲ့ဝရိယဓာတ်ကိုနှင့်တင်းပြီးတော့ဗရဏလို့အားထုတ်တယ်မေဃခတ္တဟောတိခရီးသွားရကပြန်လာတော့လည်းပဲငါခရီးသွားခဲ့ရတဲ့အတွက်ကြောင့်ကိုယ့်ရဲ့လုပ်တွေလင်းဟင်းသွားခဲ့ပြီအခုဝရိယတိုးပြီးအားထုတ်မှတော်မယ်ဆိုပြီးတော့ကိုယ့်ရဲ့ဝရိယဓာတ်ကိုမြင့်တင်ပြီးတော့ဗဒနာလို့အားထုတ်တယ်အဘမတ္တကောအာဘာသောဥပ္ပန္နောဟောတိအနာယောဂလေးတစ်ခုစပြီးတော့ဖြစ်လာပြီဌာနာစပြူလာပြီအခုငါမနာယောဂစပြီးဖြစ်လာပြီဒီတဲ့သိုးသွားရင်တော့ကမ္မထာလို့အာထုတ်နိုင်မှာမဟုတ်တော့ဘူးဆိုပြီးတော့ခုကလေးကဝရိယမြင့်တင်ပြီးအာထုတ်မှတော်မယ်ဆိုပြီးတော့မိမိရဲ့ဝရိယဓာတ်ကိုမြင့်တင်ပြီးတော့ဒီမှာကောင်းစားပြုနေတဲ့အချိန်မှလည်းပဲဗဒနာအလုတ်ကိုအာထုတ်တယ်ကိလနာဗုဒ္ဓတော်ဟောတိအာသီရဗုဒ္ဓတော်ကိလေညာယောဂကပျောက်ပြီးသွားပြီနလန္ထကာစဖြစ်နေပြီအဲ့ဒီအချိန်မှလည်းပဲအော်ငါနာယောဂဖြစ်ခဲ့ဇင်တော်ကဖြာနာနေဇင်တော်ကဗရဏလုတ်ဒီလိဟင်းနေရတယ်အခုဝရိယကိုတိုးပြီးအားထုတ်မှတော်မယ်ဆိုပြီးတော့မိမိရဲ့ဝရိယဓာတ်ကိုမြင့်တင်ပြီးတော့ဗရဏလုတ်အားထုတ်တယ်ပိဋကယစရံတော်နလဘတိယာဝဓတ်ထံပါဠိပူရိအစာအာဟာရပြည့်ပြည့်စုံစုံကောင်းကောင်းမွန်မွန်မရတဲ့အခါမှလည်းပဲအော်ငါမှတော့အစားတော့ကတော့တိတ်မကောင်းဘူးတိတ်ပြီးတော့ပြည့်ပြည့်စုံစုံမရှိဘူးသို့တော်လည်းပဲအထိုင်အညောင်မြတ်တဲ့အတွက်ကြောင့်တော့ကိုယ်လက်ပေါ်ပန်းတွက်လက်ကိုယ်လက်ပေါ်ပန်းတွက်လက်နေပါလေဒီတဲ့အစာအာဟာရချွတ်တဲ့သွားမယ်ဒီတဲ့ပို့ပြီးတော့အချိန်နဲ့ဆိုးသွားမယ်ဆိုရင်ကမ္မထာလို့ဘာဝနာလို့အားထုတ်နိုင်မှာမဟုတ်တော့ဘူးဆိုပြီးတော့ဒီမိရဲ့ဝိရိယဓာတ်ကိုမြင့်တင်ပြီးတော့ဗရဏလို့အားထုတ်တယ်ပိဏယစရံတော်လဘတိယာဝဓတ်ထံပါရိပူရိအစာအာဟာရပြည့်ပြည့်စုံစုံရတဲ့အခါကျတော့လေဩငါမှခုချိန်မှာအစာအာဟာရပြည့်ပြည့်စုံစုံရနေပြီအခုလိုဘောဇနာတပ်ပါရဖြစ်နေတုံအားထုတ်လိုက်မှတော်မယ်ဆိုပြီးတော့မိမိရဲ့ဝရိယဓာတ်ကိုမြင့်တင်ပြီးတော့အားထုတ်တယ်အဲဒီလိုဖြင့်အကြောင်းကျရှင်းမျိုးကိုအခြေခံပြီးတော့မိမိရဲ့ဝရိယဓာတ်ကိုမြင့်တင်ရတယ်အဲဒီအကြောင်းကျ၈ပါးဒီဝင်လျင်ယောနိသောမနတိကာရမရှိတဲ့ပုဂ္ဂိုလ်များတနည်းပြောတော့ဇက်ခံညံ့တဲ့ပုဂ္ဂိုလ်များအတွက်တော့ပြီးခြင်းရဲ့အကြောင်းတရားဖြစ်သွားအလုံးလုံးဇာကိစ္စရှိတယ်လဲဩငါဘာလို့ဆက်ရှိသေးတယ်အာမထုတ်သေးဘူးဆိုပြီးတော့အာမထုတ်အလုံးလုံးပြီးသွားမှလည်းပြန်မသွားဘူးနားလိုက်အောင်မယ်ဆိုပြီးတော့ဗရဏလိုအာမထုတ်တော့ခကြီးသွားဆက်ရှိတော့လဲခကြီးသွားဖို့အတွက်ပြင်ရအောင်မယ်ဆင်ရအောင်မယ်မအားသေးဘူးဆိုပြီးတော့ဗရဏလိုကိုချထားလိုက်တယ်ခကြီးကပြန်လာတော့လဲခကြီးသွားခဲ့တာပြင်မနဲ့နားအောင်မယ်အိတ်လိုက်အောင်မယ်ဆိုပြီးတော့ဗရဏအလုပ်ကိုအာမထုတ်ဒီမကောင်းစားပြူလာပြီဆိုတော့လေဩငါ့မှာအနာယောဂလေးစဖြစ်လာပြီအဖျားလေးစဝင်လာပြီခုနေတော့တရားအားထုတ်လိုက်လို့ရှိရင်တော့ရပို့ပြီးဆိုးသွားလိမ့်မယ်အာမထုတ်သေးဘူးဆိုပြီးတော့ဗရဏလုတ်ကိုအာမထုတ်နေကောင်းစားပြူလာတော့လေအခုမှနေကောင်းကစားရှိသေးတယ်အခုမှရလန္ထကစားရှိသေးတယ်အစားကောင်းကောင်းစားနိုင်ရတာမဟုတ်ဘူးအာမထုတ်သေးပါဘူးလေဆိုပြီးတော့ဗရဏလုတ်ကိုအာမထုတ်အစာအာဟာရမပြည့်မစုံဖြစ်ပြန်တော့လည်းပဲဟင်းမှမကောင်းတာအားဘယ်လိုလုပ်ရှိပါမလဲဘယ်လိုလုပ်အားထုတ်နိုင်မှမလဲဆိုပြီးတော့အာမထုတ်ပြည့်ပြည့်စုံစုံရကြတော့လဲဗိုက်တင်းသွားလို့အိတ်လိုက်အောင်မယ်အနာယူလိုက်အောင်မယ်ဆိုပြီးတော့အာမထုတ်အဲဒီလိုဖြင့်ယောနိသောမနတိကာရမရှိတဲ့ပုဂ္ဂိုလ်တက်ခိုင်ညံ့တဲ့ပုဂ္ဂိုလ်များအတွက်အဲ့ဒီအကြောင်း၈ပါးဒီပလင်ပြီးခြင်းအကြောင်း၈ပါးဖြစ်သွားတယ်ဒါကိုကုတီတဝထုလို့ခေါ်ဒီကနေ့တရားနာမိသားများကတော့မေဘောနိဗ္ဗာန်ကိုရှည်မှန်းချက်ချပြီးတော့ဝိပဿနာလို့အာထုတ်နေကြတာဆိုတော့ဒီအကြောင်းတရား၈ပါးကိုအခြေခံပြီးတော့ဝရိယဓာတ်တွေပဲထုတ်လုပ်ကြလိမ့်မယ်လို့ဦးဇင်းတို့ယုံကြည်ပါတယ်ဒီအကြောင်းတရား၈ပါးပေါ်မှာအခြေခံပြီးတော့ထုတ်လုပ်လိုက်တဲ့ဝရိယဓာတ်ဒီဘလို့အကြီးအသေးမျိုးနဲ့ပြည့်စုံရမလဲဆိုရင်အကြီးအသေး၄မျိုးနဲ့ပြည့်စုံရမယ်၁နာရယ်ခန္ဓာကိုယ်မှာအရှင်ပဲကြံရင်ကြံပါစေဝရိယဓာတ်ကိုတော့လျှော့ချမပြစ်ဘူးနှစ်ငါရဲ့ခန္ဓာကိုယ်မှာအကျော်ပဲကြံရင်ကြံပါစေငါရဲ့ဝရိယဓာတ်ကိုတော့လျှော့ချမပြစ်ဘူး ตองง่ายแค่นากูมาอยู่ไม่เจียนเจียนมาสิง่ายวุริยะจักกูรอเสาะชะไม่ผิดปูเลง่ายแค่นากูมาอตุยอตานี่คั้นชอกตั้วจินตั้วบาสิวุริยะจักกูรอเสาะชะไม่ผิดปูไอ้หลูวุริไอ้หลูอี้ด้วยเลี้ยงๆเนี่ยปี่ส่งยามั้ย ดาโกเวสตุริงกวุริยะอิงกา 4 ကာမဥပသုတ်တုတကယ်လို့ကျွင်းကြံရင်လဲကျွင်းကြံပါစေ။နာရုစာအကျောသီတာလင်ကာမဝတ္တိတုတကယ်လို့ကျွင်းကြံရင်လဲကျွင်းကြံပါစေ။အဋ္ဌိစာအယုသီတာလင်ကာမဝတ္တိတုတကယ်လို့ကျွင်းကြံရင်လဲကျွင်းကြံပါစေ။မေငါဤတရေခန္ဓာကိုယ်၌မာသာလောဟိတံအသွေးအသားသည်ကာမဥပသုတ်တုတကယ်လို့ခန်းချောက်သွားရင်လဲခန်းချောက်သွားပါစေ။ ယန္တံအကျင့်နေရာဌာနသို့ပုရိသသာမေနယောက်ျားရဲ့အာသွန်ဖြင့်ပုရိသဝုရိယေနယောက်ျားရဲ့ရေရင်မှုဝရိယဖြင့်ပုရိသပရကမေနယောက်ျားရဲ့အာထုံမှုလုံလဖြင့်ပတ္တဗံယောက်ထိုက်ဤတံထိုကဲ့သို့ယောက်ျားရဲ့အာအစွမ်းလုံလဝရိယဖြင့်ယောက်ထိုက်တဲ့နေရာဌာနသို့အပ္ပတဝါမရောက်မူ၍ဝါမရောက်မချင်းဝိရိယတအာထုံမှုဝရိယရဲ့တန်ထာနံရက်တံပြက်လိုက်ခြင်းသည် နာဘဝိတ္တိမဖြစ်လက်တံဧဝရူပံစတုရိင္ကဝိရိယံဤကဲ့သို့အင်္ဂါ၄ပါးရှိတဲ့ဝိရိယဓာတ်မျိုးကိုအဋိဌာတဗံသုံးစွာမသွေစောင့်တည်ထားသင့်လပါပေတည်းအဲဒီလိုအင်္ဂါ၄ပါးရှိတဲ့ဝိရိယဓာတ်ကိုစောင့်တည်ပြီးတော့အရှင်သောနာ ခြေတော်ဒီကွဲအပေါင်းပြည့်ပြီးတော့သွေးတွေယိုစီထွက်လာကြခြေတော်ဒီကွဲအပေါင်းပြည့်ပြီးတော့သွေးတွေယိုစီကြနေပေမဲ့လည်းရှင်သောနာဟာဝရိယဓာတ်ကိုလျှော့ချမပြစ်ဘူးခုနပြောခဲ့တဲ့အင်္ဂါ၄ပါးရှိတဲ့ဝရိယဓာတ်အခိုင်အမာစောင့်တည်ပြီးတော့မလျှော့သောဝရိယနဲ့ဈဉံကမ္မထံကြိုးစားပြီးတော့ရှုမှတ်ဘယ်လိုမှခြေဘဝနဲ့မလျှောက်နိုင်လောက်ပြင်းဝေဒနာပြင်းထန်လာတဲ့အခါခုနဝေဒနာတွေပြင်းထန်နေတ နည်းတိုင်းရှုမှတ်တဲ့ဒါတော့ဈဉံကမ္မဋ္ဌာန်းရှုမှတ်တဲ့နေရာမှာသတိပဋ္ဌာန်၄ပါးလုံးပါဝင်သွားတာပါပဲဈဉံလို့ဆိုလိုက်တော့ကာယ ानु ပသနာတစ်ခုပဲပါတယ်လို့ထင်စရာပဲခုနကြွာရလန်းနာခြားရစားတဲ့ကာယပိုင်းဆိုင်ရာမူရကိုမှတ်တာတော့ကာယ ानु ပသနာသတိပဋ္ဌာန်းဈဉံဆောင်ရင်းနဲ့ဖြစ်ပေါ်လာတဲ့ဓာတ်ကြီးကဲဆဲမှုဝေဒနာတွေသို့မဟုတ်ရှားလို့ကောင်းလို့ကိုယ်ခန္ဓာခံကြံပြီးတော့လူလူညံ့ညံ့နဲ့ချမ်းသာတဲ့ဝေဒနာခံစားရတော့လည်းပဲအဲ့ဒီဝေဒနာကိုဝေဒနာနုပသနာရှုမှတ်ရမယ်။ဈဉံရှမ်းနေရင်လည်းအတွေးတွေဝင်လာမယ်။စိတ်တွေလွန်သွားမယ်ဆိုရင်လည်းအဲ့ဒီစိတ်တွေကိုရှုမှတ်ခြင်းနဲ့စိတ်ဓာတ်နုပသနာတတိပဋ္ဌာန်။ဈဉံရှမ်းနေရင်လည်းဉာဏ်နဲ့စိတ်နေကြားနေရတဲ့အတန်းနေနာနဲ့အနတ်နေထိတွေ့တဲ့အထိတွေ့တွေအဲ့ဒါတွေကိုရှုမှတ်နေတာကတော့ဓမ္မနုပသနာတတိပဋ္ဌာန်။ဒီတော့ဈဉံကမ္မထံတစ်ခုရှုမှတ်လိုက်ယုံနယ်လေသတိပဋ္ဌာန်၄ပါးလုံးကပါဝင်သွားတာပဲ။ဒါတော့ရှင်သာနာဒီတွေးတွေယူစီးပြီးတော့ခြေထောက်တွေကွဲပေါက်ပြဲနေတဲ့ဝေဒနာကိုတီးခံပြီးတော့ဝေဒနာနုပသနာရေးတွဲဖဲပြီးတော့ရှုမှတ်တယ်။ဝေဒနာကိုကြောင်းပြီးတော့စိတ်တွေမှာတမျိုးတစ်ပုံဖြစ်လာတဲ့အခါလဲအဲ့ဒီစိတ်ကိုနိုင်နေအောင်ရှုမှတ်တယ်။အဲ့ဒါမှသတိပဋ္ဌာန်၄ပါးကိုလက်ပတ်ပြီးတော့ရှင်သာနာကျူးကျူးဆဆအာထုတာပါပဲ။ရှောင်ရင်ရှောင်ရင်နဲ့ဘလုံးမဆက်ပြီးတော့မလျှောက်နိုင်တဲ့အခါကျတော့ဒုနှစ်ဖက်ထောက်ဒ တရံစစ်နှစ်ဖက်လဲထောက်ပြီးတော့၄ဖက်ထောက်တွားတွားပြီးတော့အရှင်သောနာဈဉံကမ္မထံရှုမှတ်တယ်။ဘလောက်များကြီးညိုစရာကောင်းလိုက်တယ်လဲဆိုတာ။ဝရိယတက်ကိုလုံးဝရှော့ချမကြည့်ဘူး၊ခြေပေါ်နဲ့မလျှောက်နိုင်တော့အဲခရင်မထမ်းပြီးတော့ပဲမှတ်တော့မယ်လို့ဒီလိုမဟုတ်ဘူး။ခြေပေါ်နဲ့မလျှောက်နိုင်တော့လဲဒုက္ခဖက်ထောက်တရံစစ်နှစ်ဖက်ထောက်၄ဖက်ထောက်တွားတွားပြီးတော့အရှင်သောနာဈဉံကမ္မထံရှု ီလည်းအကုန်လုံးပေါက်ပြဲပြီးတော့သွေးတွေယိုစီးကြတယ်တကောလုံးသွေးအလေးလေးဖြစ်တကောလုံးသွေးရဲ့ရဲ့တန်ရဲ့ရဲ့ဖြစ်တရားစနေပတ်ထားဒုနေပတ်ထားသွေးရဲ့ရဲ့တန်ရဲ့ရဲ့နဲ့လည်းပဲရှင်သောနာသည်စိတ်ဓာတ်မချဘဲနဲ့ဝရိယပြင်းထန်စွာနဲ့အာထုတ်နေတာပါပဲအရှင်သောနာသွေးရဲ့ရဲ့တန်ရဲ့ရဲ့နဲ့ဖြစ်နေရခြင်းမှာဝရိယကြီးမားစွာနဲ့ဈဉံကမ္မထံရှုမှတ်ခြင်းကလည်းအကြောင်းတစ်ခုနောက်အကြောင်းတစ်ခုကရှင်သောနာရဲ့အသားအရေတွေဟာအင်မတန်နူးညံ့နေဘလို့ဖြစ်နူးညံ့လဲဆိုရင်အရှင်သောနာရဲ့ခြေဘဝမှာအမွှေးတွေပေါက်နေတယ်ခြေဘဝအမွှေးပေါက်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ဘူးနော်ဘလို့ပဲချမ်းချမ်းသာသာပြည့်ပြည့်စုံစုံနေရလို့နူးညံ့မာတယ်ပြောပြောခြေဘဝအမွှေးပေါက်ခြင်းမှပေါက်တာတိုင်းပြည်ဟုတ်ဆုံးတဲ့ရှင်မင်းမင်းဖြစ်စေကမူခြေဘဝအမွှေးပေါက်ခြင်းမှပေါက်တာအရှင်သောနာကတော့ခြေဘဝမှာလက်လေးသက်လောက်ရှိတဲ့အမွှေးတွေဟာလက်ရည်ရဲ့လဲပြီးတော့ပေါက်နေကြရှုခြင်းသက်ဝဲတင်းတင်းတဲတဲလေးပေါက်နေကြတယ်ပရမညာနှလုံးရဲ့အတွင်းထဲမှာလက်ရည်ရဲ့လဲပြီးတော့တီးနေတဲ့ကျိုးလေးရဲ့အယောင်မျိုးတဲ့မျက်စင်းမျိုးရောင်မျိုးလေးနဲ့ခြေဘဝမှာစီစီရီရီနဲ့လက်ရည်ရဲ့လဲပြီးတော့ပေါက်ရောက်နေကြတယ်အဲ့လိုဖြစ်